Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ2ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာပါရှင်ကျွန်မခင်မြွှေးပါအီရန်နိုင်ငံမိုဆူးမြို့တိုက်ခိုက်မှုတွေပုံမပြင်းထန်လာတာနဲ့အမျှရဲသားပြည်သူတွေရဲ့လုံခြုံရေးအထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တွေကသတိပေးနေပါဗျ။တခါအမေရိကန်ပြည်ထောင်စုမှာတော့ရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းသာလူရောတာကြောင့်တမရလောင်းတွေအကျိတ်နဲ့မဲဆွယ်နေကြပါဗျ။မြန်မာနိုင်ငံကလာမယ့်9နှစ်အတွင်းမှာအမေရိကန်ဒေါ်လာ10ဘီလီယံနီးပါးဂျပန်ဆိုရကအကူအညီထောက်ပံ့ပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပဲပြောဆိုလိုက်ပါဗျ။ဒီလိုထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်။
ကောင်းပါပြီရှင်ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
Donald Trump is out there stoking fear
မဲဆွယ်စည်းရုံးပွဲအတွင်းအမေရိကန်ပြည်ထောင်စု Democratic သမ္မတလောင် Hillary Clinton က Republican သမ္မတလောင် Donald Trump ကိုဟွေဖန်ပြောဆိုသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒါ့အပြင်ဒီကုလသမဂ္ဂဌာနကိုယ်စားလှယ်အပါအဝင်နိုင်ငံတကာတန်တမန်အဖွဲ့တွေရခိုင်ပြည်နယ်ကအခြေအနေကိုတွားရောက်လည်လာတဲ့အကြောင်းနဲ့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလို့သမားနှုတ်ရဲ့လက်ကျွန်းလှူဒါန်မှုကိစ္စစတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကို Market View ထွေးနဲ့ကိုအောင်တို့ကပြောပြပေးပါမယ်ရှင်
အီရန်နိုင်ငံမိုဆူးမြို့ကိုအာရစစ်သွေးကြွားတွေလက်ထဲကနေပြန်လည်သိမ်းယူဖို့ကြိုးစားနေတဲ့အီရန်တပ်ဖွဲ့တွေဟာဒီကနေ့ရာသီဥတုဆိုးနေတာကြောင့်ခြေဆက်ဖို့အခက်အခဲရှိခဲ့တယ်လို့ပဲဒီမြို့သိမ်းတိုက်ပွဲပုံမပြင်းထန်လာတာနဲ့အမျှအရက်သားပြည်သူတွေရဲ့လုံခြုံရေးအထူးစိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တစ်ခုကသတိပေးလိုက်ပါတယ်အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ကြိုးစားနေရတဲ့အကြောင်းနဲ့အရက်သားပြည်သူတသန်းနှစ်သိမ်းရဲ့ဘဝတွေထိခိုက်နိုင်တဲ့အနေနဲ့ကြုံနေရပြီးအီရန်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ဟာလည်းစိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့ဒုက္ခသည်ဆိုင်ရာနော်ဝေးကောင်စီကWolfgang Grassmann ကပြောပါတယ်မျိုးရင်းကနေရက်သားထောင်ပေါင်းများစွာထွက်ပြေးနေကြသလိုချောင်းမြောင်းပစ်ခတ်တာတွေနဲ့ဖောက်ခွဲတိုက်ခိုက်တာတွေကြောင့်တိုက်ဆုံသူအများပြားရှိခဲ့ပြီးဖြစ်တယ်လို့လည်းဒီဖွဲ့ကပြောပါတယ်မျိုးရင်းမှာရှိနေတဲ့သူတွေအတွက်အစားအစာရင်းနဲ့စေဝါအကူအညီတွေကလည်းလိုအပ်နေပါတယ်ဒါပေမဲ့လက်ရှိတိုက်ပွဲတွေကြောင့်လိုအပ်နေတဲ့အကူအညီတွေနဲ့လူသားချင်းစာနာတဲ့အထောက်ပံ့တွေဖြန့်ဝေပေးရမှာအခက်အခဲတွေရှိလာတာကြောင့်အခြေအနေကပိုပြီးတော့ဆိုးလာနိုင်ပါတယ်ယူရိုနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးကိုအာရစ်စစ်သွေးကြွတွေကနှစ်နှစ်ကျော်ကြာသိမ်းပိုက်ထားခဲ့ပြီးတဲ့နောက်အခုဒီမြို့ကိုပြန်လည်သိမ်းယူဖို့ယူရိုတပ်ဖွဲ့တွေကထိုးစစ်ဆင်နေတာမှသတင်းနှစ်ပတ်ကျော်ကြာလာခဲ့ပြီးတဲ့နောက်မနေ့ကအင်္ဂါနေ့မှာတော့ယူရိုအထူးတပ်ဖွဲ့တွေဟာမြို့ရင်းကိုစတင်ဝင်ရောက်နိုင်ခဲ့ပြီဖြစ်ပါရဲ့ရှင်
လူမှုသဘောထားစစ်တမ်းတွေအရလူမှုထောက်ခံမှုတိတ်မကွာတော့တဲ့အချိန်မှာပဲဒီမိုကရက်သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့ဟာနောက်ဆုံးအနေနဲ့အခြေအနေမဲဆယ်စည်းရုံးနေကြပါတယ် Florida ပြည်နယ် Dade City မှာမဲဆယ်စည်းရုံးခြင်းအတွင်း Hillary Clinton က Donald Trump ပေါ်ပြန်ပြီးတော့ဝေဖန်ပြောဆိုလာပါတယ်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ချိန်မှာကိုပိုင်ဆာဗာနဲ့အီးမေးလ်သုံးခဲ့တဲ့ပေါ် American စုံစမ်းစစ်ဆေး Bureau FBI ကပြန်ပြီးတော့စစ်ဆေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကို Hillary ကရတော့ကြောင်ဝေဖန်ပြောဆိုနေခဲ့တာပါ Trump ကိုတက်ရိုက်ဝေဖန်ဖို့ Hillary အနေနဲ့ဝန်လေးနေပုံရပါမယ် Trump ဟာအမျိုးသမီးတွေအပေါ်ချိုးနှိမ်ပြီးစော်ကားမော်ကားပြောဆိုခဲ့တယ်ဆိုပြီးတော့ဝေဖန်တိုက်ခိုက်ပါတယ်ကိုယ်လေးချိန်တက်လာတာနဲ့ပတ်သက်လို့ Trump ရဲ့အပြောဆိုခံခဲ့ရဘူးတဲ့ဒီ Trump နဲ့တလကျော်ကြာအောင်မကြေမလည်ဖြစ်ခဲ့ဘူးတဲ့အရင်မဲဆက်ကြဝလာဟောင်း Alicia Machado ဟာအင်ဂါနီ Clinton ရဲ့လူလူစုဝေးပွဲမှာတက်ရောက်စကားပြောခဲ့ပါတယ်Hillary က Trump ကိုအဲ့လိုဝေဖန်တိုက်ခိုက်နေချိန်မှာ Trump ကတော့သမ္မတဥပမာရဲ့ကျန်းမာရေးဆော့ရှော့မှုဥပဒေအရ2018ခုနှစ်အတွင်းလူကြိုက်များတဲ့ကျန်းမာရေးအာမခံဂျေးတွေ20ရာခိုင်5ရာခိုင်နှုန်းအထိမြင့်တက်သွားမယ်ဆိုပြီးတော့ဝေဖန်ထုတ်နေပါတယ်
။ Syria ဆူရနယ်သဘုံအဖွဲ့တွေဟာနှစ်ချမ်းကွဲနေတဲ့နိုင်ငံမြောက်ပိုင်း Aleppo မြို့မှာရာဇဝတ်စစ်ရာဇဝတ်မှုတွေကိုကျူးလွန်နေနိုင်တယ်လို့ဆိုပြီးကုလသမဂ္ဂကနှစ်ဖက်စလုံးကိုသတိပေးနေပါတယ်။မျိုးရှိချမ်းကသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့ရက်ွက်တွေကိုပြန်လည်သိမ်းယူဖို့အစိုးရတပ်ဖွဲ့တွေကစူးစမ်းနေတာမှသဘုံတွေရဲ့ခြေကုပ်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်နေပြီးတစ်ချိန်တည်းမှာလည်းအဲ့ဒီနေရာတွေကိုအစားအစာနဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့လို့မရအောင်ဝန်ရံပိတ်ဆို့ထားပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့သဘုံအဖွဲ့တွေကလည်းဒီ Syria အစိုးရထိန်းချုပ်ရာအလက်ပိုမျိုးအနောက်ပိုင်းကိုအပြင်းထန်ထိုးစစ်ဆင်ပြီးတော့ဒီပိတ်ဆို့ထားတာတွေကိုဖယ်ရှားဖို့စူးစမ်းနေကြတာပါ။ဒီအခြေအနေတွေကြောင့်ရက်သားပြည်သူထိခိုက်သေဆုံးတာတွေပိုပြီးတော့များလာနေပါတယ်။ပြီးခဲ့တဲ့ရက်အနှဲငယ်အတွင်းမှာကိုပဲလူ40ကျော်တိစုံပြီးအများပြားထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းကုလသမဂ္ဂကပြောပါရရှင်
အရေဗီယာကျွန်းဆွယ်ကအယ်ခိုင်ဒါအကြမ်းဖက်ဖွဲ့နဲ့ပူးပေါင်းပြီးစီးပွားရေးလုပ်ငန်းတွေလုပ်တဲ့ရီမင်ငွေကြေးလဲလဲရေးဝန်ဆောင်မှုလုပ်ငန်းနဲ့အဲ့ဒီလုပ်ငန်းပိုင်ရှင်ညီကို2ဦးကိုအမေရိကန်ပြည်ထောင်စုကစီးပွားရေးပိတ်ဆို့တန်ခတ်လိုက်ပါတယ်။အယ်အော်မ်ဂီနဲ့ညီအကိုများငွေကြေးပို့ဆောင်ပေးတဲ့ကုမ္ပဏီကအဲ့ဒီအမေရိကန်ပိုင်ငွေကြေးတွေကိုကုမ္ပဏီအနေနဲ့လွှဲပြောင်းလို့မရအောင်ထိန်းချုပ်လိုက်တယ်လို့အဲ့ဒီကုမ္ပဏီနဲ့အမေရိကန်တွေစီးပွားရေးပူးပေါင်းဆောင်ရွက်တာမလုပ်ရဘူးဆိုပြီးတော့တားမြစ်လိုက်တာပါ။အကြမ်းဖက်မှုတွေလှုပ်ဆောင်နေတဲ့အယ်ခိုင်ဒါအဖွဲ့ကိုကူညီပံ့ပိုးပေးတယ်လို့သူတို့ပိုင်ဆိုင်တဲ့ငွေကြေးတွေကိုစီမံခန့်ခွဲပေးနေတာနဲ့ပတ်သက်လို့ El Omgi ကုမ္ပဏီမှာတာဝန်ရှိတယ်လို့ American ဘဏ္ဍာရေးဌာနအကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာအကြီးအကဲ Adam Zubin ကအင်ကာနီမှာပြောလိုက်ပါတယ်။အဲ့ဒီအကြမ်းဖက်သမားတွေကိုပံ့ပိုးကူညီနေသူတွေအပေါ်နိုင်ငံတကာမဟာမိတ်တွေနဲ့အတူလက်တွဲပြီးတော့ပေါ်ထုတ်အရေးယူသွားမယ်လို့လည်းသူကပြောပါတယ်။ရီမင်စီးပွားရေးသမားတွေစီကအချက်ကန်ရယူထားတဲ့ငွေကြေးတွေပါဝင်တဲ့ El Qaeda အဖွဲ့ရဲ့ဒီငွေကြေးတွေကို El Omgi ကုမ္ပဏီကစရင်ဖွင့်ပြီးတော့ထိမ့်သိမ်းထားပေးတယ်လို့ဘဏ္ဍာရေးဌာနကပြောပါတယ်။ဒါအပြင်အဲ့ဒီကုမ္ပဏီပိုင်ရှင်ဆာလီနဲ့မူဟာမက်ဆာလီ FD Rabu El Omgi တို့ဟာ El Qaeda အဖွဲ့အတွက်ဒီအဖွဲ့ဝင်အစ်တွေစုဆောင်းပေးတယ်လို့လက်နက်တွေလည်းဝယ်ယူပေးနေတယ်လို့ဆိုပါတယ်။ UAE နိုင်ငံကလည်းအဲ့ဒီအဖွဲ့ပေါ်အလားတူစီးပွားရေးပိတ်ဆို့တံခတ်ထားပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကနေဗုဒ္ဓဟူးနေ့ညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံကိုလာမယ့်9နှစ်အတွင်းအမေရိကန်ဒေါ်လာ10ဘီလီယံနီးပါးဂျပန်ဆွေးရကကူညီထောက်ပံ့ပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီကနေ့ပြောဆိုလိုက်ပါတယ်။ဂျပန်နိုင်ငံကိုချစ်ကြည်ခီးစဉ်အဖြစ်နဲ့တရားဝင်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ထိုကျွန်းမြို့မှာဒီကနေ့ပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းမှာမစ္စတာအာဘေကအခုလိုကြေညာသွားတာပါ။ဒီကူညီတွေကိုတော့ငင်းကြေးရေးလုပ်ငန်းစဉ်တွေအတွက်အဓိကပေးတာဖြစ်ပြီးနိုင်ငံတကာလေဆိပ်တိစောက်ရေးနဲ့လျှက်စစ်တပ်အားထုတ်လို့ရေးကဏ္ဍတွေမှာအသုံးပြုဖို့ပါဝင်တယ်လို့လည်းမစ္စတာအာဘေကပြောသွားပါတယ်။မနေ့ကနိုဝင်ဘာလ၁ရက်နေ့ကစလို့ဂျပန်နိုင်ငံကို၅ရက်ကြာခီးရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံအပေါ်ကူညီပေးရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။ဂျပန်ရောက်မြန်မာမိသားစုတွေနဲ့လည်းဒေါအောင်ဆန်းစုကြည်မနေ့တုန်းကတွေ့ပါတယ်။မြန်မာရေးဆိုင်ရာဂျပန်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံမှုရှိသလိုဂျပန်အေဂရိတ်အာကီဟီတိုနောက်ချင်းရတော့မီချီကိုတို့နဲ့လည်းတွေ့ဆုံမှာဖြစ်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့အခုခီးစဉ်ဟာဂျပန်မြန်မာနှစ်နိုင်ငံအကြားဆက်ဆံရေးကိုပိုမိုခိုင်မြဲစေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ယုံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုခဲ့ပါတယ်။အခုခီးစဉ်ပြီးမှာတော့ဒီမြန်မာလုပ်ငန်းရှင်တွေပါတဲ့စီးပွားရေးအထူးကိုယ်စားလှယ်အဖွဲ့ဟာလည်းဂျပန်နိုင်ငံကိုတွားရောက်ဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်နဲ့အတူလိုက်ပါသွားတဲ့စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းဂျပန်နိုင်ငံမှာကြံခဲ့မှာဖြစ်ပြီးတော့အဲ့ဒီ2ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မှာဖြစ်ပါတယ်ရှင်
။တောင်ကိုရီးယားဝန်ကြီးချုပ်နဲ့ထိပ်တန်းအစိုးရအရာရှိ2ဦးကိုသမရပတ်ကွန်ဟဲကယာရုကနေအပြောင်းလဲလုပ်လိုက်ပါတယ်။မနေ့ကပုဒ်တူးနေ့မှာဒီလိုအပြောင်းလဲလုပ်လိုက်တာအပေါ်စန့်ကျင်ကန့်ကွက်သွားမယ်လို့အတိုက်ခံတွေကဂရီးပြပြောဆိုပါတယ်။ဒါဟာသမရနဲ့အလွန်နီးကပ်တဲ့ဆက်ဆံရေးရှိသူအမျိုးသမီးရဲ့မလျော်ဩဇာအသုံးချမှုအပေါ်စုံစမ်းစစ်ဆေးမှုလုပ်နေတာတွေကိုအာရုံပြောင်းပြစ်ဖို့ကြိုးစားတာဖြစ်ကြောင်းအတိုက်ခံတွေကပြောပါတယ်။ Cookman တက်ကသူကပမော့ခကင်ပြောင်ဂျွန်းကိုဝန်ကြီးချုပ်အဖြစ်သမရကခန့်အပ်လိုက်တာပါ။ခင်မာတောင်ကိုရီးယားနိုင်ငံလက်ရှိရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းပေးနိုင်မယ်။အရေးချင်းပြေဝသူတဦးဖြစ်ပြီးတော့ခိုင်မာအားကောင်းတဲ့ဝန်ကြီးအဖွဲ့ကိုဦးဆောင်နိုင်မဲ့သူဖြစ်တယ်လို့သမရရဲ့ပြောခွင့်ရကပြောပါတယ်။တောင်ကိုရီးယားငွေကြေးဆိုင်ရာဌာနတွေရဲ့ကော်မရှင်ဥက္ကဋ္ဌယင်ဂျုံယွန်းကိုဗဏ္ဍာရေးဝန်ကြီးနဲ့ဒုတိယဝန်ကြီးချုပ်တာဝန်တွေပေးအပ်ခဲ့တယ်လို့အများပြည်သူလုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရေးဝန်ကြီးအဖြစ်ပါ့ခ်ဆောင်ဂျူးကိုယာတုခန့်အပ်လိုက်တာပါ။လွတ်တော်နဲ့တိုင်ပင်ဆွေးနွေးတာမရှိဘဲသမရအနေနဲ့အခုလိုကြေညာလိုက်တာအပေါ်အတိုက်ခံတွေဘက်ကပြစ်တင်ဝေဖန်လိုက်ပြီးဝန်ကြီးချုပ်အဖြစ်ယာရာသတ်မှတ်ခံထားရတဲ့ခင်ကိုဝန်ကြီးချုပ်အဖြစ်ဒီအတီးပြူပေးရမယ်လွတ်တော်ကြားနာပွဲတွေကိုအတိုက်ခံပါတီတွေကမတက်ရောက်ပဲတပိတ်မောက်ကန့်ကွက်သွားမှာဖြစ်တယ်လို့ယုံဟက်သတင်းဌာနကကြေညာပါရယ်သမရအပေါ်လွှမ်းမိုးနိုင်သူလို့ဆိုတဲ့အမျိုးသမီး Choi Son Si ဟာသမရနဲ့ယင်းနှီးမှုကိုအကြောင်းပြငွေကြေးအမျက်ထုတ်ခဲ့တယ်ဆိုတဲ့ကိစ္စတွေကြောင့်သမရပတ်ကွန်ဟဲယာရုကနေစင်ပေဖို့တောင်းဆိုဆန္ဒပြမှုတွေလည်းရှိနေကြတာပါခင်ဗျာ
2014ခုနှစ်မတ်လကအိန္ဒိယသမုဒ္ဒရာထဲမှာပြတ်ကျသွားတဲ့မလေးရှားခီးတဲ့တင်လေယာဉ်အမတ်380ဟာပြတ်ကျတဲ့အချိန်မှာလေယာဉ်ကိုထိမ့်ချုပ်မောင်းနေတဲ့သူမရှိခဲ့ဘူးလို့ satellite ဂျိုရူးကနေဖမ်းယူရရှိတဲ့အချက်လက်တွေကိုလေ့လာဆန်းစစ်ချက်မှာဖော်ပြထားပါဗျာ
်ခီးတဲ့239ယောက်လိုက်ပါပြီးပျောက်သွားခဲ့တဲ့ဒီလေရင်ရှေးလျှောက်ရှာဖွေမှုတွေနဲ့ပတ်သက်လို့ကျွမ်းကျင်ပညာရှင်တွေဆစ်ဒနီမြို့မှာစုဝေးခဲ့ကြတာနဲ့အမျှအခုစမ်းစစ်သုံးသက်ချက်ကိုတော့ဩစတြေးလျတန်ယူပို့ဆောင်မှုဘေးကင်းလုံခြုံရေးဆိုင်ရာဘျူရို ATSB ကဒီကနေ့ထုတ်ပြန်လိုက်ကြပါလေရင်ဟာပြောက်ွယ်မသွားခင်မှာအချိန်နဲ့ပြုတ်ကျသွားခဲ့တယ်ဆိုတဲ့အချက်ကလေရင်နဲ့ satellite ဆက်သွယ်မှုတွေကနေရတဲ့အချက်လက်တွေနဲ့ကိုက်ညီနေတယ်လို့လည်းသုံးသက်ချက်မှာဖော်ပြထားပါတယ်။စီကုံပြီးတော့သမုတ်တရားတွေထိုးချမသွားခင်မှာလေရင်ဟာမောင်းသူမဲ့ခဲ့ပုံရတယ်လို့ဩစတြေးလျစုံစမ်းစစ်ဆေးသူတွေကယုံကြည်ထားတာပါ။မလေးရှားခီးတဲ့တင်လေရင်ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုအတဝါလမ်းမှာပျောက်သွားခဲ့တာပါ။အဲ့ဒီချိန်ကစလို့နှစ်နှစ်ခွဲကာလအတွင်းအိန္ဒိယသမုဒ္ဒရာတဝိုက်ကမ်းခြေတွေကိုမျောလာတဲ့လေရင်ရဲ့အစိတ်ပိုင်းတချို့ကိုရှာတွေ့တာရှိပေမဲ့လို့လေရင်ပြက်ကျတဲ့နေရာကိုတော့အခုထိမသိရသေးပါဘူးရှင
်။အင်ဒိုနီးရှားနိုင်ငံမှာခီးတဲ့တွေဆက်လီတစည်းနှိမ့်မြုပ်သွားတာကြောင့်ခီးတဲ့20တဲ့မင်းတေဆုံးသွားတယ်လို့ AP သတင်းတရမှာဖော်ပြထားပါရယ်။အခုခါမှာတော့အဲ့ဒီဆက်လီနှိမ့်မြုပ်မှုနဲ့ပတ်သက်လို့တာဝန်ရှိသူလို့ယူဆသူမျိုးသမီးတဦးကိုရဲတွေကဖမ်းဆီးထိန်းသိမ်းထားပါရယ်။မလေးရှားနိုင်ငံကပြန်လာတဲ့အင်ဒိုနီးရှားလူသမား90လောက်တင်ဆောင်ထားတဲ့ဆက်လီဟာရာသီဥတုဆိုးရွားနေတာကြောင့်ဒီကနေ့မနေ့အစောပိုင်းမှာအင်ဒိုနီးရှားပိုင်းဘတ်တန်ကျွန်းအနီးမှာနှိမ့်မြုပ်သွားပါရယ်။အခုချိန်ထိတော့လူပေါင်း40လောက်ကိုကယ်တင်ထားနိုင်ခဲ့ပါပြီ။မလေးရှားနိုင်ငံဂျဟိုးဘာရူးကနေထွက်လာခဲ့ပြီးနှစ်နာရီလောက်အကြာမှာမိုးသည်ထန်စွာရွာသွန်းပြီးတော့လှိုင်းချတာကြောင့်ဆက်လက်နှိမ့်မြုပ်တာဖြစ်ပြီးလူတွေအဆမတန်တင်ဆောင်ထားတယ်လို့အသက်ရှင်ကျန်ရစ်သူတွေကပြောပါရယ်ခင်ဗျာ
။အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းကဒီဖျော်ရည်ထုတ်တဲ့ဆက်ရုံတစ်ခုကနေ Mandrax မူရစ်ဆေးပြား 23.5 metric တန်ချိန်ကိုတင်စီရမိခဲ့ပြီးတော့ဒါဟာအိန္ဒိယမှာမူရစ်ဆေးဝါးပမာဏအများဆုံးဖန်ဆီးရမိတာဖြစ်တယ်လို့အိန္ဒိယကောက်ခွန်အရာရှိတွေကဒီကနေ့ပြောပါရယ်ရှင်။
နောက်ဆုံးရသတင်းတွေကိုမကင်ဖြူထွေးနဲ့ကိုအောင်တို့ကြင်ညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့ဒီ American သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါကိုတင်ပြပေးပါမယ် American ပြည်သူတွေအနေနဲ့နိုဝင်ဘာလ8ရက်နေ့မှာသမ္မတတတိယကိုရွေးချယ်ပေးရပါတော့မယ်နိုင်ငံအတွက်စီးပွားရေးနဲ့နိုင်ငံခြားရေးမူဝါဒတွေဟာအရေးကြီးပေမဲ့မဲဆန္ဒရှင်အများစုကတော့အဓိကပြိုင်ဘက်သမ္မတလောင်းဦးရဲ့ပုံကိုရေးဇယိုက်လက္ခဏာတွေအပေါ်သူတို့ဘလို့ခံစားရတယ်လဲဆိုတာကိုအခြေခံပြီးဆုံးဖြတ်နေကြတာကိုလူမှုစစ်တမ်းတွေမှာတွေ့နေရပါတယ်ဒီနေ့ရွေးကောက်ပွဲမှာသမ္မတလောင်းတို့ရဲ့ဇယိုက်လက္ခဏာတွေကမဲဆန္ဒရှင်တွေပေါ်ဘလို့လွမ်းမိုးမှုတွေရှိနေတယ်လဲဆိုတာကို VOA သတင်းနောက်ဂျင်းစမန်လုံးသတင်းပေးပို့ထားပါတယ်တော်ခင်ဆိုဝင်းကပြောပြပေးပါပါရှင်
မဲဆွေစည်းရုံးရေးနောက်ဆုံးရက်တွေမှာသမ္မတလောင်းဟီလရီကလင်တန်နဲ့ဒေါ်နယ်ထရမ့်တို့ဟာတယောက်နဲ့တယောက်အပြစ်အနာစာတွေကိုအခြေခံတိုက်ခိုက်ပြီးတော့အာယုံဆိုင်မဲဆွေစည်းရုံးနေကြပါတယ်။ဟီလရီကလင်တန်ကသူ့ကိုယ်ပိုင်အီးမေးလ်ဆာဗာကိုအသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကတကြောပြန်ထုတ်ပြန်လိုက်တဲ့အချိန်မှာဒေါ်နယ်ထရမ့်ကအချိန်မဆိုင်ပဲဒီကိစ္စကိုဆုတ်ကိုင်းပြီးအခုလိုပြစ်တင်ဝေဖန်လိုက်ပါတယ်။
This is the biggest political scandal since Watergate.
ဒီကိစ္စဟာ Watergate ပြီးအကြီးအကျယ်ဆုံးနိုင်ငံရေးအရှုပ်တော်ပုံပါပဲ။ဒါကြောင့်တရားဥပဒေအရအရေးယူဖို့လူတိုင်းရဲ့နန်းနေလှတဲ့မျှော်လင့်ချက်ဖြစ်ပါတယ်။နောက်ဆုံးမှာတော့ဒီကိစ္စကိုလှလှပပထုတ်ဖော်သွားကြရမှာပါ
။ Hillary Clinton ကတော့စလဲဆုံးသူ့အပေါ်ယုံကြည်ကိုးစားလာအောင်ဖိဖိစီစီစီရင်နေပါတယ်။ Hillary Clinton အနေနဲ့မဲဆွယ်စီရင်ရေးနောက်ဆုံးနေ့တွေမှာခုခံကာကွယ်ပြောဆိုရင် Donald Trump ရဲ့ဇယိုက်လက္ခဏာအပြစ်အနာစာတွေကိုထုတ်ဖော်ပြောဆိုနေပါတယ
်။ Donald Trump is out there stoking fear.
Donald Trump ကအကြောက်တရားတွေတိုးအောင်ကျမတို့ရဲ့ဒီမိုကရေစီအနှစ်သာရကိုတိုက်ခါချပြီးအမေရိကန်ပြည်သူတွေအကြအုပ်စုတစုနဲ့တစုအကြအပြန်လန်စော်ကားချဖို့စော်ဩနေတာပါ
။အစင်လန်အဖြစ်တော့သမရရွေးကောက်ပွဲမဲဆွယ်စည်းရုံးကြတဲ့အခါမှာနိုင်ငံသားကြီးစီးပွားရေးနဲ့လူဝင်မှုကြီးကြပ်ရေးစတဲ့မူဝါဒတွေကိုဇောင်းပေးလိရှိပါတယ်။ဒါပေမဲ့ဒီနှစ်ကတော့အတော်လေးကွဲပြားခြားနားတာတွေ့ရတယ်လို့ George Washington တက္ကသိုလ်ကပါမောက်ခမက်သျူးဒဲလက်ကအခုလိုသုံးသပ်ပါတယ်။
This race has primarily become about character.
ဒီရွေးကောက်ပွဲကတော့ပုဂ္ဂိုလ်ရေးဇယိုက်လက္ခဏာနဲ့အကျဉ်းသိက္ခာပေါ်ခြေခံနေတာတွေ့ရပါတယ်။ဇယိုက်လက္ခဏာနဲ့ပတ်သက်လို့ကတော့စအလဲဆုံးအခရာကျနေစေဖြစ်ပါတယ်။ဒါကတော့ပြက်ပြက်သွားမယ်လို့ကျွန်တော်မထင်ပါဘူး။အစဉ်လာရနိုင်ငံအတွက်ရေးပါတဲ့ကိစ္စရပ်တွေနဲ့မူဝါဒတွေဟာမဲဆန္ဒရှင်အများစုကထက်သွင်းမစင်စားဘဲပုံမှန်မဟုတ်တဲ့အဆင့်ထိရောက်နေတာတွေ့ရပါတယ်။
လူမှုစစ်တမ်းတွေအရမဲဆန္ဒရှင်တော်များများကဟီလရီကလင်တန်ဟာယုံကြည်ကိုးစားတတ်တဲ့သူတစ်ယောက်ဖြစ်မှဖြစ်ပါမလားလို့မေးခွန်းထုတ်နေကြတာတွေ့ရတယ်လို့ဒေါ်နယ်ထရမ့်ကရောသမ္မတတစ်ယောက်ဖြစ်ဖို့အတွက်စိတ်ဓာတ်နဲ့အရေးချင်းကရှိပါမလားလို့တန်တရားတွေပွားနေကြတာတွေ့ရပါတယ်။နောက်ဆုံးမှာတော့သမ္မတလောက်နှစ်ယောက်ရဲ့အပြစ်နာစာတွေကမဲဆွယ်စည်းရုံးရေးကိုလွှမ်းမိုးနေတာတွေ့ရတယ်လို့အနောက်ဗာဂျီးနီးယားတက္ကသိုလ်ကပါမောက်ခပက်ထရစ်ဟီကီကသုံးသပ်ပါတယ်။
I think that this is a very odd
American ပြည်သူတော်တော်များများကတမရလောင်းနှစ်ယောက်စလုံးကိုသဘောမကျသလိုဖြစ်နေတော့တိတ်ကိုကတိကောက်နိုင်တဲ့ American ရွေးကောက်ပွဲလို့ကျွန်တော်ယူဆပါတယ်ပုံမှန်အားဖြင့်တော့တမရလောင်းတယောက်ကိုပဲအပြစ်မြင်တာဖြစ်ကောင်းဖြစ်နိုင်ပေမဲ့နှစ်ယောက်စလုံးကိုအခုလိုမျိုးမြင်တာမျိုးဖြစ်လို့မရှိပါဘူး
ဒီမဲဆွယ်စည်းရုံးရေးကာလတစ်လျှောက်လုံးသမရလောင်းတွေရဲ့တွင်ပြင်စရိုက်လက္ခဏာကအဓိကကျနေတာတွေ့ရပါတယ်ဒုတိယအကြိမ်သမရလောင်းစကားစစ်ထိုးပွဲမှာဒေါ်နယ်ထရမ့်ကအီးမေးကိစ္စနဲ့ပတ်သက်ပြီးဟီလရီကလင်တန်ကိုအခုလိုထိုးနှက်ခဲ့ပါတယ
် If I win
ကျွန်တော်သာနိုင်ငံ့ရင်ခမရဲ့အခြေအနေကိုစစ်ဆေးဖို့ကျွန်တော်ရဲ့ရှေ့နေချုပ်ကိုအထူးဆွဲဆိုရေးမှူးတယောက်ခန့်ထားဖို့ညွှန်ကြားမှာပါ
တတိယအကြိမ်စကားစစ်ထိုးပွဲမှာတော့ Hillary Clinton ကအငင်းပွားနေကြတဲ့ Donald Trump ရဲ့အမျိုးသမီးတွေအပေါ်မှတ်ချက်ချပြောဆိုခဲ့တာတွေကိုပြန်လည်ထိုးနှက်ခဲ့ပါတယ
် Donald thinks belittling women makes him bigger
အမျိုးသမီးတွေကိုနှိမ်လိုက်ရရင်သူပိုကြီးကျယ်သွားမယ်လို့ Donald ကထင်နေတာလေအမျိုးသမီးတွေရဲ့သိခါနဲ့တန်ဖိုးကိုထိပါနေတာပါသူဒီလိုပြောတာကိုခံစားရတဲ့အဖြစ်မျိုးကိုဘယ်အမျိုးသမီးဖြစ်ဖြစ်မသိတဲ့သူမရှိပါဘူး
American တမရလောင်းမဲဆွယ်စည်းရုံးရေးတွေမှာအရှိကြဆုံးနဲ့အမြင်ကွဲပြားခြားနားမှုအများဆုံးဖြစ်တဲ့ဒီရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလဟာလာမယ့်အင်္ဂါနေ့မှာအဆုံးသတ်တော့မှာပါ။ဒါပေမဲ့မဲဆန္ဒရှင်တော်တော်များများအတွက်ကတော့အဆုံးသတ်ဖို့ထင်သလောက်မဝင်ကြနိုင်မှာမဟုတ်ပါဘူးလို့ VOA သတင်းတောက်ဂျင်မလုံးကသတင်းပေးပို့ထားတာပါရှင်
။ဒေါကင်ဆိုဝေးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီဒီမိုကရေစီနိုင်ငံတွေနဲ့ပြည်ပအနေနဲ့လာရောက်နေထိုင်ကြတဲ့လူမှုအဖွဲ့အစည်းချောင်းကိုတင်ပြပေးပါမယ်။ဒီမိုကရေစီနိုင်ငံတွေမှာနိုင်ငံရဲ့လူနည်းစုနိုင်ငံသားတို့ရဲ့အရေးအချင်းတွေအပြည့်အဝသုံးပြီးကောင်းမွန်တဲ့အခြေအနေတွေမှာနေနိုင်ခွင့်ရအောင်ဆောင်ရွက်ပေးထားပေမဲ့အာဏာရှင်နိုင်ငံမှာရောက်နေတဲ့ပြည်ပကလာရောက်နေထိုင်သူတွေအတွက်ဖိနှိပ်မှုတွေရှိနေပါတယ်ဒီအကြောင်းကို VOA သတင်းတော့အာမန်ထာဂျီမာယန်သတင်းပေးပို့ထားတာကိုမှတ်အီတန်းစင်ကပြောပြပေးပါလိမ့်မယ်ရှင်
ပြည်ပမှာလာရောက်နေထိုင်သူတွေအင်အားကတစ်ကမ္ဘာလုံးနဲ့ရှင်းရင်အမေရိကန်ပြည်အောင်စုမှာအင်အားအကြီးဆုံးပါပြည်ပကနေလာရောက်နေထိုင်သူလူမှုအဖွဲ့အစည်းတွေဟာနိုင်ငံရဲ့ဖွံ့ဖြိုးမှုအတွက်အင်မတန်မှအရေးပါတဲ့ရင်းမြစ်တစ်ခုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကသတ်မှတ်တဲ့အကြောင်းကိုအမေရိကန်နိုင်ငံတကာအထောက်ပံ့ပေးရေးအေဂျင်စီရဲ့ဒုတိယတာဝန်ရှိသူမိုနာယိုကူဘီယန်ကပြောပါတယ
် Diasporas bring experience they bring expertise
ပြည်ပကနေလာရောက်နေထိုင်သူတွေကသူတို့ရဲ့အတတ်ပညာတွေစိတ်အားထက်သန်မှုတွေအရင်းအမြစ်တွေနဲ့အတွေ့အကြုံတွေကိုဒီနိုင်ငံကိုသူတို့နဲ့အတူယူဆောင်လာကြတယ်
ပြည်ပကနေလာနေထိုင်တဲ့သူတွေရဲ့အောင်မြင်မှုရဲ့အဓိကတော့ချက်ကလွတ်လပ်ရေးဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်အောင်စုတဝမ်းလုံးမှာတပြေးညီလေးစားကျင့်သုံးနေကြတာပါ။ပြည်ပကလာနေထိုင်သူတွေရဲ့လူအဖွဲ့အစည်းတွေကသူတွေရဲ့လိုအပ်ချက်တွေကိုလွတ်လပ်လပ်ထုတ်ဖော်ပြောဆိုနိုင်ကြပြီးတော့ဖိနှိပ်ခံရဖို့ကြောက်နေကြမလို့ပဲအမေရိကန်ဆိုရပေါ်ဝေဖန်ပြောဆိုနိုင်ခွင့်ရှိတယ်လို့အာမေးနီးယားပြည်ပကလာရောက်နေထိုင်သူအဖွဲ့အစည်းတွေမှာလွတ်လုပ်နေတယ်။ပညာရှင်အာမန်ကာရာဇီယန်ကပြောပါတယ်။
It is inconceivable that the United States government would ever exercise any pressure.
ဘယ်ကဆိုရနေလဲသူတို့လိုချင်တဲ့ပုံစံပြောင်းလဲရယူဖို့ပြည်ပရောက်တွေကိုဖိအားပေးတာမျိုးဖြစ်လာကြအကြောင်းမရှိပါဘူး
။အမေရိကန်ပြည်အောင်စုရဲ့ဒီမိုကရေစီလမ်းစဉ်တွေကပြည်ပရောက်သူအဖွဲ့အစည်းတွေကိုလွတ်လပ်စွာပြောဆိုနိုင်ခွင့်ပေးပါတယ်လို့အမေရိကန်ပြည်အောင်စုကအာမေးနီးယားအစည်းအရုံးရဲ့အမှုဆောင်ညွှန်ကြားရေးမှူး Brian Ardoni ကပြောပါတယ
်။ It's a democracy so itOften only takes a small
democracy စနစ်မှာဆိုရင်လက်တဆုပ်စာလူနည်းစုကလေးကတောင်တည်တာတဲ့ပြောင်းလဲမှုတွေကိုဖော်ဆောင်ပေးလေရှိပါတယ
်အာဏာရှင်နိုင်ငံကလူ့အဖွဲ့အစည်းတွေမှာတော့အမေရိကန်ပြည်အောင်စုမှာလို့မဟုတ်ဘဲပြည်ပကလာရောက်နေထိုင်သူတွေရဲ့အခန်းကဏ္ဍကတိတ်ကိုနှိမ်ကြပါတယ်ရုရှားလိုနိုင်ငံတွေကတော့ပြည်ပကလာနေထိုင်သူတွေကိုတုံးပြီးသူတို့တမိုင်းစင်ဆက်နေထိုင်လာတဲ့ဌာနတွေကိုလွှမ်းမိုးဖို့ကြိုးစားတယ်လို့ပညာရှင်တွေကသုံးသပ်ပါတယ
် using the community to make sure that the Armenians or the Armenian governmentdo not
ရုရှားကအာမေးနီးယားလူ့အဖွဲ့အစည်းကိုခုရုံးလုပ်ပြီးအာမေးနီးယားအစိုးရအနေနဲ့ရုရှားရဲ့အကျိုးမူဝါဒတွေကိုစန့်ကျင်တာတွေမလုပ်နိုင်အောင်ချုပ်ကန်ထားပါတယ
်ဒီလိုအရင်ဆိုဖီယာနိုင်ငံဟောင်းတွေကလာရောက်ခြေချတဲ့ပြည်ပရုပ်တွေကိုတုံးပြီးသူတို့မူရင်းနိုင်ငံတွေအပေါ်ချုပ်ကန်နိုင်မှုရုရှားကကြိုးပမ်းတယ်လို့ Inter American Dialogue အဖွဲ့ရဲ့အကြီးအကဲတာဝန်ရှိသူ Manuel Orozco ကပြောပါတယ်
To Russia, this may be a political
issue. Russia, in the last few years, has been trying to make inroads into the Ukraine. It was obvious that the country was facing problems. Moldova, in particular, is under attack. Russia's Moldova has been trying to make inroads into the Ukraine. Russia's government has been trying to make inroads into the Ukraine. Recently, the Georgian government has been trying to make inroads into the Ukraine. Georgia has been trying to make inroads into the Ukraine. Russia has been trying to make inroads into the Ukraine.
ဆိုဗီယက်ကနေခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံတွေဖြစ်ရည်တည်နေကြတဲ့နိုင်ငံတွေအပေါ်မှာဩစာလွှမ်းမိုးနိုင်မှုအဲ့ဒီနိုင်ငံတွေကနေရုရှားမှာအခြေချနေသူတွေကိုရုရှားနိုင်ငံကတုံးချနေသလိုတစ်ချိန်တည်းမှာပဲဆိုဗီယက်နိုင်ငံဟောင်းတွေမှာရှိတဲ့ရုရှားဘာသာစကားပြောသူတွေကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချင်တဲ့ရုရှားကဒီနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုထိပါအောင်လုပ်နေတယ်လို့ပညာရှင်တွေကစောင့်ကြည့်လေ့လာကြပါတယ်ရှင်
မအီတန်စင်တင်ပြခဲ့တာဖြစ်ပါတယ်ရှင်နိုင်ငံတကာသတင်းဆောင်ပါတွေပြီးမှာတော့အခုတခါဒီရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းတင်ပြပေးပါမယ်ကုလသမဂ္ဂဌာနကိုယ်စားလှယ်အပါအဝင်နိုင်ငံတကာတန်တမန်အဖွဲ့တွေဟာရခိုင်ပြည်နယ်မောင်တော်နဲ့ဘူးတီတောင်ဒေသကအခြေအနေတွေကိုလေ့လာစုံစမ်းဖို့အတွက်ဒီကနေ့ရခိုင်ပြည်နယ်မှာရောက်ရှိနေပါတယ်မြန်မာအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကနင်းမြေရှင်းလင်းစင်မှာလူအခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံတကာလူအခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုခဲ့ပြီးမှာနိုင်ငံတကာတန်တမန်အဖွဲ့တွေတွားရောက်တာလည်းဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြထားပါတယ်ရှင်
အော်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်ဘူးတီတောင်မောင်တော်ဒေသကနေကြားဆောင်ရဲတပ်ဖွဲ့ဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းချိန်မှာလူခွေချိုးဖောက်တာတွေရှိကြောင်းနိုင်ငံတကာလူခွေအဖွဲ့အစည်းတွေကထောက်ပြခဲ့တယ်လို့သတင်းမီဒီယာတွေမှာလည်းဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာနဲ့အာဏာပြုကျင့်တာတွေရှိကြောင်းသတင်းတွေဖော်ပြခဲ့ပါတယ်။ဒီလိုသတင်းတွေထွက်ပေါ်လာချိန်မှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အတွက်တောင်းဆိုခဲ့ပါတယ်။ဒီကနေ့မှာတော့ကုလသမဂ္ဂဌာနေညှိနှိုင်းရေးမှုနဲ့တန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်လေ့လာနေပြီဖြစ်ကြောင်းပြည်နယ်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူစီပင်တရားရေးဝန်ကြီးဦးမင်းအောင်ကပြောပါတယ
် UN ကညှိနှိုင်းရေးမှုပေါ်ပြ UN ညှိနှိုင်းရေးမှုနောက်အလင်းကဆင်နိုင်ငံကတန်အမှတ်တွေပေါ့ဒီမောင်တို့တွေမောင်တို့မျိုးနေတဲ့မှာအယူပြဿနာတွေကြုံခဲ့တဲ့နေရာအတွေ့အဓိကတွားကြတယ်နော်ဒီအကြမ်းဖက်မှုတွေအဲလှုပ်သွားတဲ့နေရာတွေမှာဒီလူအခွင့်အရေးချိုးဖောက်မှုတွေရှိတာတော့မရှိတာတော့အဲ့ဒါတွေကိုသူတို့ကြည်ရင်နဲ့ဌာနရှိတယ်ထင်တယ်အဲ့ဒါတွေကိုသူတို့လိုက်တာတာပါဟုတ်ကဲ့ပါ
နိုင်ငံတကာတန်တမန်အဖွဲ့မှာတရုတ်၊အီဂျစ်၊ EU ၊အိန္ဒိယ၊ထိုင်း၊တူရကီ၊အမေရိကန်နဲ့ဗြိတိန်နိုင်ငံကတန်မတ်တွေပါဝင်ပြီးစစ်တွေမျိုးကနေဒီကနေ့မောင်တော်ကိုရဟတ်ရင်နဲ့တွားရောက်ခဲ့တယ်လို့မနေ့ဖတ်မှာလဲပြိပခဖြစ်ပွားရာတခြားဒေသတွေကိုထပ်မံတွားရောက်စုံစမ်းမှာဖြစ်ပါတယ်။ဒီကနေ့ခီးစဉ်မှာတန်တမန်အဖွဲ့ရဲ့လေးလာစုံစမ်းတာတွေကိုပြည်ထောင်စုအစိုးရပြည်내အစိုးရကပူးပေါင်းဆောင်ရွက်နေတယ်လို့လဲဦးမင်းအောင်ကပြောပါတယ်
။ဒီအဖွဲ့ကိုဥဆောင်ပြီးတော့လာခဲ့တာကနေခိုက်ရဝင်အဖွဲ့ပေါ့နော်မြန်မာနိုင်ငံရဲ့ဟိုပြည်တော်စုအစိုးရအဖွဲ့ရဲ့ဥဆောင်မှုနဲ့ပဲဒါတွားရောက်ပြီးတော့ရှင်းလင်းပြသနေတာပဲဖြစ်တယ်လေပြည်နယ်အစိုးရအဖွဲ့အနေနဲ့တော့ဝန်ကြီးချုပ်ကိုလည်းတိုက်ပါပြီးတော့ကူညီပြီးတော့ဒါပြသနေတာပေါ့နော
်တန်တမန်အဖွဲ့နဲ့အတူပြည်တော်စုအစိုးရအဖွဲ့ကနေဆက်ရေးရဝန်ကြီးဌာနပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နိုင်ငံခြားရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးကျော်တင်နဲ့တခြားတာဝန်ရှိသူတွေလိုက်ပါခဲ့တယ်လို့ပြည်내အစိုးရအဖွဲ့ကလည်းပြည်내ဝန်ကြီးချုပ်ဦးညီပူနဲ့လုံခြုံရေးနဲ့နေဆက်ရေးရဝန်ကြီးတို့လိုက်ပါခဲ့ပါတယ်ဒီကနေ့မှာပဲအာဆီယံလွှတ်တော်အမတ်များအဖွဲ့ကလည်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးအ мян ဆုံးစုံစမ်းဖော်ထုတ်ဖို့ကြေညာချက်တစ်စောင်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။အော်တိုဘာလ31ရက်နေ့ကတော့ HRW ကလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကရွာသုံးရွာမှာမီးလောင်နေတဲ့ဂျူရုဓာတ်ပုံတွေကိုကိုးကားပြီးမြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးဓာတ်တွေကိုလက်ခံဖို့တောင်းဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်Miss Yahili ကလည်းနိုင်ငံတကာစုံစမ်းစစ်ဆေးဖို့ကိုတောင်းဆိုထားပါတယ်။ဒီကနေ့အထိတော့မွန်ဒေါ်ဒေတာအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားသူ60ကျော်ရှိသွားပြီဖြစ်ကြောင်းနဲ့ဖမ်းဆီးထားသူတွေကိုဒေတာတွင်းကရဲစခန်းတွေမှာထိန်းသိမ်းထားပြီးပြည်မှုဆိုင်ရာဆွဲချက်တွေနဲ့အညီအရေးယူသွားမှာဖြစ်ကြောင်းရခိုင်အစိုးရကသတင်းထုတ်ပြန်ထားပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီလိတ်ကျွန်းလူတက်မှုနောက်ဆုံးအခြေအနေဘက်ကိုတင်ပြပေးပါမယ်။ဗြိတိရှလူငယ်ဦးတပ်ဖြတ်ခံရတဲ့ဒီလိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရွှေ့ပြောင်းလူငယ်ဦးရဲ့အမှုအတွက်အယူခံတရားရုံးကမေးခွန်းထုတ်ချက်တွေကိုအစိုးရရှေ့နေတွေကပြန်လည်ခြေပခွင့်အခွင့်အရေးဟာနိုဝင်ဘာလ10ရက်နေ့မှာနောက်ဆုံးထားတင်ပြရမှာဖြစ်ပါတယ်။အစိုးရရှေ့နေတွေကမခြေပနိုင်ဘူးဆိုရင်တော့တည်တံပေးခံထားရတဲ့လူငယ်ဦးနဲ့ပတ်သက်လို့အယူခံတရားရုံးကနေဆုံးဖြတ်ချက်တစ်ခုခုကိုချတော့မှာဖြစ်ပါတယ်။ဒီအကြောင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါရရှင်
။လိတ်ကျွန်းလူတက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရွှေပြောင်းလူသမား2ဦးကိုတည်တံပေးလိုက်ပြီးတဲ့နောက်မှာတော့တရားခဏရဲ့အကျိုးဆောင်ရှေ့နေတွေကအယူခံတရားရုံးမှာစာမျက်နှာ198မျက်နှာပါတဲ့အယူခံဖြည့်ရှင်းချက်တွေနဲ့တရားလိုဘက်ကအားနည်းချက်တွေကိုတင်ပြထားတာပါဒီအတွက်အယူခံတရားရုံးကနေအစိုးရရှေ့နေတွေဘက်ကိုပြန်လည်မေးခွန်းထုတ်ခဲ့တာကြောင့်အစိုးရရှေ့နေတွေဘက်ကခြေပချက်တွေပို့ခဲ့တာဟာအခုဆိုရင်6ချိန်ရှိခဲ့ပါပြီဒါပေမဲ့ ကျင်းနဲ့လောက်တဲ့ခြေပချက်တွေမရတဲ့အတွက်အယူခံတရားရုံးကနေနိုဝင်ဘာလ10ရက်နေ့ကိုနောက်ဆုံးထားခြေပဝင့်ပေးဖို့ဆုံးဖြတ်ထားတဲ့အကြောင်းတရားခဏ်ရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကပြောပါတယ်
။အဲလိုတက်ကတင်ခဲ့တဲ့အယူခံကိုအစိုးရရှိနေက28ရက်9လ2021ကတင်နေပြန်ခြေပလွာတင်နေတင်တဲ့အထက်မှာသူပြည်စုံအောင်မချင်းနိုင်နေတဲ့ကြောင့်မို့နောက်ရချင်းထပ်တောင်းတယ်။တောင်းတဲ့အခါမှာတရားရုံးကခွင့်မပြုဘူး။ဥပဒေရသူတို့အစိုးရအနေနဲ့တရားလိုဘက်ကပေါ့အစိုးရအနေနဲ့ကလာပြည်လို့ချင်းသူတို့ဘက်ကဟာကိုလက်မခံတော့ဘဲနဲ့အဲတရားရုံးကနေတင့်တော်တဲ့အမိတခုချမယ်အပြီးပြီမဲ့သူတို့ရဲ့ဥပဒေရဆိုရင်တလအချိန်ကြီးလို့ရတယ်ဆိုတော့အခု10ရက်7လ2007ကတလပြည်မယ်အဲ့ဒီမှာမတင်နိုင်ဘူးဆိုရင်တော့တရားရုံးကအဲအန်ကေလိုဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တခုအမိချပြလိုက်ရမယ
်အစိုးရရှိနေတဲ့ဘက်ကခြေပချက်တွေကလုံလောက်မှုမရှိဘူးဆိုပြီးအယူခံတရားရုံးဘက်ကနေဆုံးဖြတ်မယ်ဆိုရင်တော့တရားခံရှိနေရဲ့အယူခံကအလားအလာကောင်းနိုင်ပြီးဆုံးဖြတ်ချက်တစ်ခုခုကိုချမှတ်ဖွယ်ရှိတယ်လို့လည်းရှင်းနေဦးအောင်မျိုးတန်းကပြောပါတယ်
။အဲအန်ကေလိုဘက်ကတင်တဲ့အပေါ်မူတည်ပြီးတော့တစ်ခုအမိချပြလိုက်ရမယ်။လွတ်ထားလဲဖြစ်ကောင်းဖြစ်မယ်။အာကြည်တံရော့တာလဲဖြစ်ကောင်းဖြစ်မယ်။ဒီတိုင်းလဲဖြစ်တယ်ဖြစ်မယ်။ဒါပေမဲ့ကိုနကကိုဘက်ကအားသာချက်ကတော့ကိုဟာကိုသူတို့ပြန်ဖြည့်ရှင်းနိုင်တဲ့သဘောမရှိဘူးဆိုတာဒီနေ့ချိန်ထိပေါ်နေတဲ့သဘောပေါ့
။ပြီးခဲ့တဲ့2016ခုနှစ်မေလ23ရက်နေ့ကတော့တရားခံအကျိုးဆောင်ရှိနေတဲ့အယူခံတင်ပြတဲ့စာရွက်စာတမ်းတွေကိုအယူခံတရားရုံးကနေလက်ခံခဲ့တာပါဒီနောက်မှာတော့ခိုင်လုံတဲ့အချက်လက်တွေရဖို့အတွက်ပြန်လည်ခြေပနိုင်ရေးအတွက်အစိုးရရှိနေတွေကိုအပြန်အလှန်မေးခွန်းထုတ်ခဲ့ပြီးအချက်လက်တောင်းခံနေခဲ့တာ6ချိန်ရှိသွားပြီဖြစ်ပါတယ်မြမရှစ်ပြောင်းလို့တမခန့်မှန်းချိန်4000လောက်အလုပ်လုပ်ကြနေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းအစိုးရမှဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့နှိပ်စက်မှုတွေကြောင့်ဖြောင့်ကျက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်2ဦးကိုတော့တစ်နှစ်ကျော်ကြာထိုင်းနိုင်ငံရဲ့ကောစမွေအချင်းထောင်မှာဖမ်းဆီးထားပြီးကောစမွေတရားရုံးကနေအမှု9မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်ထေရန်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာထိမ့်သိမ်းထားပါတယ်ရှင်
။မိုက်အေးမသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 7.2 ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။အခုရတဲ့အချင်းချက်ကိုမကင်ပြူထွေးကကြီးညာပေးမှဖြစ်ပါရရှင
်။ဒီဝဲနိုင်ငံမိုးဆူးမြို့တိမ်တိုက်ပွဲပို့ပြီးတော့ပြင်းထန်လာနေတာနဲ့အမျှရဲသားပြည်သူတွေရဲ့လုံခြုံရေးအထူးစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့အကူအညီပေးရေးအဖွဲ့တစ်ခုကသတိပေးလိုက်ပါရယ်။အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ကြိုးစားနေရတဲ့အကြောင်းနဲ့အရဲသားပြည်သူတသန်းနှသိမ်းရဲ့ဘဝတွေထိခိုက်နိုင်တဲ့အန္တရာယ်ကြုံနေရပြီးဒီဝဲနိုင်ငံတစ်ခုလုံးရဲ့အနာဂတ်ဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဒုက္ခသည်ဆိုင်ရာနှောင်းဝေကောင်းစီကပြောဆိုလိုက်တာပါရှင်။အမေရိကန်ပြည်ထောင်စုမှာတော့ရွေးကောက်ပွဲတွေကျင်းပဖို့ရက်ပိုင်းသားလူတော့တဲ့အချိန်မှာဒီလူလူသဘောထားစစ်တမ်းတွေအရာလူလူထောက်ခံမှုတိတ်ပြီးတော့မကွာတော့တဲ့အချိန်မှာဒီဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်နဲ့ရီပပ်ဘလီကန်သမ္မတလောင်ဒေါ်နယ်ထရမ့်တို့နောက်ဆုံးအချိန်နဲ့မဲဆွဲစည်းရုံးနေကြပါတယ်။ဖလော်ရီဒါပြည်နယ်ဒိတ်စီးတီးမှာမဲဆွဲစည်းရုံးနေချိန်အတွင်းဟီလာရီကလင်တန်ကဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုပါတယ်။နိုင်ငံသားရေးဝန်ကြီးဖြစ်တဲ့တာဝန်ယူခဲ့တဲ့အချိန်ကိုပိုင်ဆာဗာသုံးပြီးတော့အီးမေးလ်သုံးခဲ့တဲ့အပေါ်မှာအမေရိကန်စုံစမ်းစစ်ဆေးရေးဘျူရို FBI ကပြန်ပြီးတော့စစ်ဆေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုဟီလာရီကလင်တန်ကရက်အတော်ကြာအောင်ဝေဖန်ပြောဆိုခဲ့ပြီးတဲ့နောက်မှာတော့အခုဒီဒေါ်နယ်ထရမ့်ကိုဝေဖန်လာပြီးပြန်ပြီးတော့လှုပ်လာခဲ့တာပါ။မြန်မာနိုင်ငံကိုလာမယ့်9နှစ်အတွင်းမှာအမေရိကန်ဒေါ်လာ10ဘီလီယံနီးပါးဂျပန်ဆူရကအကူအညီထောက်ပံ့ပေးသွားမယ်အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဒီကနေ့ပြောဆိုလိုက်ပါတယ်။ဂျပန်နိုင်ငံကိုချစ်ကြည်ခီးစဉ်အဖြစ်တရားဝင်ရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တိုချိုမြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာမစ္စတာအာဘေကအခုလိုကြေညာသွားတာပါ။ဒီကူညီတွေကိုတော့ညဉ့်ညံ့ရေးလုပ်ငန်းစဉ်တွေအတွက်အထူးပေးတာဖြစ်ပြီးနိုင်ငံတကာလိမ့်စိတ်တိဆောက်ရေးနဲ့လက်စစ်တအားထုတ်လို့ရေးကဏ္ဍတွေမှာအသုံးပြုဖို့ဖြစ်တယ်လို့လည်းမစ္စတာအာဘေကပြောဆိုသွားပါတယ်ရှင်။
တရင်အချင်းချက်ကိုမက်ကင်မြူထွေးကကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့လင်းနက်ရင်ခတ်စ်ဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီအထိထုတ်လုပ်မဲ့ဒီရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ79နဲ့25တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.